အရေးတရုတ်စစ်ဆက်ပေးနိုင်မလားဆိုတဲ့ဒီအလားအလာပေါ့နော်ကျမတို့ကြည့်ကြရအောင်ပါဖေဗူလာ1ရက်နေ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ဖြစ်ပေါ်နေတဲ့နိုင်ငံရေးအကျက်တဲကြားတရုတ်နိုင်ငံဂျာဝင်စစ်ဆက်ဆောင်ရွက်နိုင်ခြင်းအလားအလာနဲ့ပတ်သက်လို့ဝါရှင်တန်ဒီစီအခြေစိုက်သုတေသနလေးလာရေးအဖွဲ့တစ်ခုဖြစ်တဲ့ Stimson Center ရဲ့တရုတ်ဌာနဒါရိုက်တာ Miss Yun San ကိုကိုရဲမင်းထွန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
တရုတ်နိုင်ငံရဲ့မူဝါဒတွေကိုလေ့လာနေတဲ့ကျွမ်းကျင်သူတစ်ယောက်အနေနဲ့ပေါ့လေမစ်ဂျင်ဆွန်ကအခုမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုနောက်ပိုင်းမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်ပါသလဲကုလသမဂ္ဂကကြေညာချက်တွေကစကလုံးအသုံးအနှုန်းတွေကိုတရုတ်နိုင်ငံကအာရုံသွားအောင်လုပ်တဲ့ကိစ္စမျိုးတွေကိုဘယ်လိုမြင်ပါသလဲ
I think this political development in Myanmar really caught China in a very difficult place. Well, officially the Chinese have not pronounced this event as a coup yet.
မြန်မာနိုင်ငံကနိုင်ငံရေးအပြောင်းအလဲကတရုတ်နိုင်ငံကိုတကယ်ပဲအခက်အခဲကြားရောက်အောင်တွန်းပို့လိုက်တာပါတရုတ်နိုင်ငံကအခုချိန်ထိဒါကိုအာဏာသိမ်းမှုလို့မခေါ်သေးပါဘူးတရုတ်သတင်းဌာနတွေနဲ့တရားဝင်ကြေညာချက်တွေကစစ်တပ်ကတာဝန်ယူတာအစိုးရအပြောင်းအလဲစတဲ့စကလုံးတွေကိုပဲသုံးလုံးနေပါသေးတယ်တရုတ်တို့ကတခုခုကိုတတ်မှတ်ပြဋ္ဌာန်းပြောဆိုတာမျိုးကိုရှောင်ချင်နေပါသေးတယ်မြန်မာစစ်တပ်ကိုထောက်ခံပြီးအာဏာသိမ်းမှုတွေတရုတ်တို့ပါဝင်တာမျိုးမြန်မာစစ်တပ်ကိုအကာအကွယ်ပေးတာမျိုးစတဲ့စကားတွေကြားနေပါတယ်။ဒီနှစ်ခုကကြွားပါတယ်။မြန်မာနိုင်ငံပဲဖြစ်ဖြစ်တခြားနိုင်ငံပဲဖြစ်ဖြစ်တရုတ်တို့ကဘယ်အချုပ်အခြာအာဏာပိုင်တဲ့နိုင်ငံကိုမဆိုကုလသမဂ္ဂလုံခြုံရေးကောင်စီမှအကာအကွယ်ပေးမှာပါပဲ။ဒါကပြည်တွင်းရေးမဆွတ်ဖက်ရဆိုတဲ့တရုတ်နိုင်ငံသားရဲ့ဝါဒကိုထင်ဟပ်စေတာပါ။တရုတ်ကအာဏာသိမ်းတာကိုထောက်ခံတယ်ဆိုတာကတော်တော်လေးမတိကျတဲ့ပြောဆိုချက်ဖြစ်ပါတယ်။တရုတ်ကအရင်ကလည်းဒေါ်ဆန်းစုကြည်နဲ့ဆက်ဆံရေးကောင်းခဲ့ပါတယ်။
တရုတ်နိုင်ငံကဘယ်ဘက်ကောမှတိတိကျကျလိုက်ပြောဆိုတာမရှိသေးသလိုအခုဖြစ်နေတဲ့မြန်မာနိုင်ငံကအခြေအနေကိုလည်းမမြင်တွေ့လို့ဘူးလို့ပြောပါတယ်။ပြည်တွင်းမှာအချင်းချင်းဖြည့်ရှိမှုလည်းပြောနေပါတယ်။လောလောဆယ်နှစ်ဖက်စလုံးကမပြေလည်သေးတော့တရုတ်နိုင်ငံကများဂျားလူအနေနဲ့စစ်ဆက်ညှိနှိုင်းဖို့မြင်ပါသလား
။ Well, I think when people talk about potential mediators, China is in a good position because China has relationship with both sides.
တရုတ်နိုင်ငံကနှစ်ဖက်စလုံးနဲ့ကောင်းတဲ့ဆက်ဆံရေးရှိလို့အလားအလာရှိတဲ့ဂျောင်းဝင်ဆေးဆက်ပေးသူတယောက်နေရာမှာရှိနေပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကနှစ်ဖက်စလုံးနဲ့ဆက်ဆံရေးဆက်ကောင်းကျင်လာကြောင်းလည်းဒါကတရုတ်နိုင်ငံအတွက်အားနည်းချက်ဖြစ်စေပါတယ်။အဆုံးသတ်မှာဘာကိုလိုချင်တယ်လဲဆိုတဲ့ရည်မှန်းချက်ပြည်ပြည်ပြင်းပြင်းမရှိပဲညှိနှိုင်းပေးရင်တော့ဒီတွစ်ဆုံဆွေးနွေးပွဲကဘာအတိတ်ပဲမှရှိမှာမဟုတ်ပါဘူး။ဒါပေမဲ့လက်ရှိအခြေအနေကိုနိုင်ငံရေးအရနှစ်ဖက်တင်းမြစ်စွာနဲ့ပြည်လည်အောင်လုပ်နိုင်မယ်ဆိုရင်တော့အကောင်းဆုံးအဖြေဖြစ်လိမ့်မယ်။ရောင်းဝယ်ညှိနှိုင်းမှုနဲ့အောင်မြင်မအောင်မြင်ဆိုတာကအဆုံးသတ်မှာဘာကိုလိုချင်တာလဲအပေါ်မှာမူတည်နေပါလိမ့်မယ်။စစ်တပ်နဲ့ NLD ကြားနိုင်ငံရေးသဘောတူညီချက်တစ်ခုရကောင်းရနိုင်မယ်လို့လူအများစိတ်ထဲမှာရှိနေမှာပါ။ဖေဖော်ဝါရီလ1ရက်အာဏာမသိမ်းမီသတင်းပတ်ထဲစစ်ဆက်ဆွေးနွေးပွဲတွေမအောင်မမြင်ဖြစ်ခဲ့တာကိုလည်းကျမတို့သိခဲ့ရပါတယ်
။တရုတ်နိုင်ငံရဲ့ဝန်ကြီးမကြာမီလာမယ်ဆိုတဲ့ကောလာဟလတွေလည်းကြားနေရတယ်။အခုဆွေးနွေးဖြစ်မယ်ဆိုရင်တရုတ်နိုင်ငံကဂျောင်းဝင်စစ်ဆက်သူအဖြစ်ပါဝင်နိုင်တယ်လို့မယူဆနိုင်ဘူးလား။
I think if he does visit, it will be a responsible thing for China to do.
တကယ်တော့မြန်မာနိုင်ငံကိုတရုတ်နိုင်ငံသားရဲ့ဝင်ကြီးသွားမယ်ဆိုရင်တရုတ်တို့ကတာဝန်ရှိတဲ့စိတ်နဲ့လုပ်တာမျိုးဖြစ်မှာပါ။တရုတ်တို့ကကမကဋ္ဌပြုဆောင်ရွက်ပြီးရှေမတိုးနောက်မဆုတ်ဖြစ်နေတာကိုနှစ်ဖက်အဖြေရအောင်ဆောင်ရွက်တာမျိုးပါ။တရုတ်တို့ကနှစ်ဖက်စလုံးကိုအတူလာပါစကားပြောပါအဖြေရှာပါလို့ပြောမှာပါပဲဒါပေမဲ့တရုတ်တို့မှာအဆိုပြုချက်ရှိမလားအဖြေရှိပြီးသားလားဆိုတာကတော့မေးခွန်းထုတ်စရာရှိပါတယ်တရုတ်တို့ကအဲ့ဒီလိုဂျာဝင်ဆေးဆက်ပေးမှုတဲ့အတွေ့အကြုံနဲ့အများကြီးမရှိပါဘူးဒါပြင်မြန်မာပေါ်ထားရှိတဲ့အမေရိကန်ရဲ့မူဝါဒကလည်းတရုတ်တို့ရဲ့တွက်ချက်လုပ်ကိုင်မှုအပေါ်တက်ရောက်မှုရှိမှာပ
ါဒါဆိုရင်မြန်မာနိုင်ငံကိစ္စတရုတ်နဲ့အမေရိကန်တို့ညှိနှိုင်းဆောင်ရွက်သွားနိုင်မယ့်အခြေအနေရှိမယ်လို့ထင်ပါသလား
I don't think they areBut I think they should at least
အဲ့ဒီလိုနှစ်နိုင်ငံလှုပ်ဆောင်လိမ့်မယ်လို့တော့မထင်ပါဘူး။ဒါပေမဲ့အနည်းဆုံးနှစ်နိုင်ငံဒီအကြောင်းဆွေးနွေးတင်တယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကိစ္စကတရုတ်အမေရိကန်နှစ်နိုင်ငံစလုံးနဲ့ပါဝင်ပတ်သက်နေပါတယ်။မြန်မာနိုင်ငံတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိစ္စကနှစ်နိုင်ငံစလုံးရဲ့အမျိုးသားအကျိုးစီးပွားကိစ္စတွေဖြစ်ပါတယ်
။တရုတ်အမေရိကန်နှစ်နိုင်ငံဆွေးနွေးဖို့ကတကယ်ကိုလက်တွေ့ဖြစ်နိုင်ပါမလား?
I think it's going to be extremely difficult because although
ဒီနိုင်ငံရှိပေမဲ့တော်တော်တော့ခက်ခဲတဲ့ကိစ္စဖြစ်ပါလိမ့်မယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကနှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားဖြစ်နေပေမဲ့အခြားမတူညီတဲ့အကျိုးစီးပွားတွေကလည်းတပြိုင်နက်တည်းမှာရှိနေပါတယ်လေးနှစ်တာသမရထရန့်လက်ထက်မှာပြိုင်ဆိုင်မှုများပြားလာနေတာကြောင့်မြန်မာကိစ္စအတူထိုင်ဆွေးနွေးဖို့ကခက်ခဲမဲ့ကိစ္စဖြစ်မှာပါဒါပေမဲ့ဆွေးနွေးပွဲမရှိသင့်ဘူးဆိုတာမျိုးတော့လည်းမဟုတ်ပါဘူး
ကျေးဇူးတင်ပါတယ်မစ္စဂျွန်ဆန်ခင်ဗျာ
Thank you for having me